ဒါကဆင်းရဲမှကြောက်သလားမကြောက်ဘူးလား
က
ြောက်ပါဗျာကိုဆင်းရဲလို့မကြောက်ဘူးလားက
ြော
က်ပါဗျာစိတ်ဆင်းရဲတော့မကြောက်ဘူးလားက
ြော
က်ပါဗျာအဲ့တော့အဲ့ဒီကိုဆင်းရဲစိတ်ဆင်းရဲကိုကြောက်တဲ့အတွက်ကိုဆင်းရဲစိတ်ဆင်းရဲငြိမ့်စေမဲ့ဘာသာအယူဝါဒတစ်ခုကိုယုံကြည်စိတ်ကပ်ပြီးလိုက်နာကျင့်ကြံတာမဟုတ်ဘူးလားမ
ှ
န်ပါဗျာဒါကဘာသာအယူဝါဒတစ်ခုပေါ်ပေါက်လာတာဟာကြောက်လို့ဆိုရင်မှားမလ
ား
မှန်ပါဗျာမှားဘူးရှင်းလူပေါ်ကြအချိန်ကကြောက်ခဲ့ဆိုကြပါစို့ကြောက်ခဲ့မှာဆိုလို့ရှိရင်ဂူနေလူတန်းသားဟာကြောက်လက်နဲ့တည်းအတုံးပြုပြီးတော့သူတို့အတမေဝါညောင်းဘာလုပ်ရကလေးဆိုတော့စိုက်ပျိုးမှုကိုနားမလဲသေးတဲ့အခါမှာသောကောင်သားကောင်တို့ကိုလိုက်ပြီးတော့တတ်ဖြတ်ပြီးတော့ဟန်စီစားတော့ချင်းအပြင်အသက်မွေးရတယ်အဲဒီနောက်တစ်ဆင့်တက်လာတဲ့အခါကျတော့စိုက်ကျိုးရင်းကိုနားလဲတဲ့အခါကျတော့စိုက်ကျိုးပြီးတော့စားတော့တဲ့အလေးချင်းဖြစ်လာတာဒါ primitive age ခေါ်တဲ့သမိုင်းမတည်မီဖြစ်ကလူကိုပြောတာဒီတော့အဲ့ဒီသမိုင်းမတည်မီဖြစ်ကလူမာကိုပဲသူ့မှာကိုးကွယ်တဲ့ဘာသာတရားရှိတယ်။ဘာကိုးကွယ်တယ်လဲလို့ဆိုတော့တောတွေကိုးကွယ်တယ်၊တောင်တွေကိုးကွယ်တယ်၊မြေချောင်းအင်းအိုင်တွေကိုးကွယ်တယ်။အသိဉာဏ်ကမဖွင့်ပြိုးသေးတဲ့အခါကျတော့သားကောင်တွေလိုက်လို့မို့သားကောင်မရဘူးဆိုလို့ရှိရင်တောကြောင့်ကိုရှင်းတယ်တခါသားကောင်ကိုလိုက်လို့မို့သားကောင်နဲ့ရင်ဆိုင်ရတဲ့အခါမှာသားကောင်ကအနိုင်ရသွားလို့မိမိတို့ဒဏ်ရာအနာရရရမယ်အသေးသေးပြည့်စုံဖြစ်မယ်ဆိုလို့ရှိရင်လည်းတောကြောင့်တောင်ကြောင့်လို့ဒီလိုရှင်းတယ်အဲ့တော့အဲ့ဒီတောတောင်ကိုကုသောပတ်တတ်မယ်ဆိုလို့ရှိရင်ဘေးရန်အန္တရာယ်ကင်းကင်းရှင်းရှင်းနဲ့ဒီသားကောင်တွေကိုလွယ်လွယ်ကူကူနဲ့ဖမ်းဆီးပြီးတပ်ဖြတ်စားတော့နိုင်မယ်လို့ထင်တယ်။ထင်တဲ့အတွက်တော်တွေကိုးကွယ်တယ်တောင်တွေကိုးကွယ်တယ်။တခါစိုက်ပျိုးရေးဖွံ့ဖြိုးလာတဲ့စိုက်ပျိုးရေးအတုဉဏ်ဖြစ်ပေါ်လာတဲ့အခါကျပြန်တော့လည်းမိုးများလို့စိုက်ကျိုးဝင်စိုက်ပင်တွေပြည့်စည်တယ်။မိုးမရွာလို့ကျိုးဝင်စိုက်ပင်တွေပြည့်စည်တယ်။ဒီအခါကျတော့မိုးကိုကြောက်လာပြန်တယ်။ခေါ်အချိန်ကတောကိုတောင်ကိုကြောက်တယ်လို့အခုမိုးကိုကြောက်လာတယ်။မိုးကမရွာပဲထားလိုက်လို့ရှိရင်ဒီစိုက်တင်ပြိုးစင်းနေမဖြစ်ရင်မစားရမတော့ရဘူး။မိုးကတိတ်ရွာလိုက်ပြန်လို့ရေကြီးပြန်လည်းစိုက်တင်ပြိုးစင်းနေဒီနောက်မျောပါသွားတဲ့အတွက်မရလို့သူမစားပြန်ဘူး။ဒါနဲ့မိုးမရွာမှကြောက်တယ်လို့မိုးတိတ်ရွာမှလည်းကြောက်လာတယ်။အဲ့ဒီကြောက်တဲ့အတွက်ပဲမိုးကိုတခါကိုယ်ဝယ်ချိတော့ကြောက်ပြန်မယ်။အဲ့ဒီနေ့အားဖြင့်လူရဲ့အကြောက်တရားကြောင့်အားကိုးစရာလိုက်ချတဲ့အခါကျတော့မိမိတို့ဉာဏ်ထဲမှာတက်ဝင်ရာအားကိုးရာပဲတို့အကြောက်တရားကိုကြည်ကြအောင်လုပ်ပေးမယ်မကြောက်အောင်လုပ်ပေးမယ်ဒီနေ့တို့ဆင်းရဲလို့ငြိမ့်ပေးမယ်အရာတွေလို့ယူဆတာတွေကိုအားကိုးရာအနေနဲ့ယုံကြည်ကြတယ်ကိုးကွယ်ကြတယ်သိတတ်ကြတယ်အဲ့ဒီနည်းအားဖြင့်ယုံကြည်ကိုးကွယ်ရတဲ့ဘာသာအယူဝါဒခေါ်တဲ့ပါဠိဆိုလို့ရှိရင်တရဏဟာဒါတွေပေါ်လာတယ်ဗရဏဆိုတာအာကုရာကုဝေယဗုဒ္ဓတရားတော်မှာဆိုလို့ရှိရင်ဖရာဟာသရဏအာကုရာကုဝေယပဲဖရာရှင်ရဲ့တရားတော်ဟာသရဏအာကုရာကုဝေယပဲဖရာရှင်ရဲ့တပိသတန်ဃာတော်ဟာသရဏအာကုရာကုဝေယပဲဒါအဲ့လိုသရဏခေါ်တဲ့အားကိုးရာကိုးကွယ်ရာဘာသာအယူဝါဒတွေပေါ်ပေါက်လာတာဟာဆင်းရဲကိုကြောက်လို့အားကိုးမိအားကိုးရာဉာဏ်တက်ဝင်ရာအားကိုးရင်းကနေပြီးတော့ပေါ်ပေါက်လာတယ်ဒါကိုခွန်ကြီးတို့မြတ်စွာဘုရားကတစ်ချိန်ကဘာသာအယူဝါဒပေါ်ပေါက်လာခြင်းရဲ့အကြောင်းကိုဖောက်ပြရဲ့ဘူးတယ်ကလေးလေးလို့ဆိုတော့ မြတ်စွာဘုရားဖွင့်တော်မူတာဟာ BC 600လို့မှာဖွင့်နေတယ်အဲ့ဒီ BC 600လို့မြတ်စွာဘုရားမပွင့်မီလေးမှာအဂိဒတာလို့ခေါ်တဲ့ထိန်သူယသိကြီးမင်းရဲ့ပရောဟိတ်ကနေပြီးယသိဝတ်သွားတဲ့ယသိပြုပြီးတော့ယသိတရားတွေကျင့်ကြံပွားများအထုံနေတဲ့အဂိဒတာယသိကြီးသူနဲ့သူရဲ့အချွေရံနေယသိပရိပတ်တွေပေါ့ထောင်ချီးပြီးရှိတယ်သူတို့ဟာတနေရာတော်ထဲမှာယသိတို့ရဲ့အကျင့်ကိုကျင့်ပြီးချမ်းချမ်းသာသာနေကြတဲ့အချိန်မှာယတိတွေကသူရဲ့ဒီယတိတွေကသူရဲ့ဆရာကြီးကိုမေးတယ်ဆရာကြီးဆရာကြီးညွှန်ကြားတဲ့အတိုင်းအကျွန်ုပ်တို့နေကြထိုင်ကြကျင့်ကြကြချမ်းသာကျင့်ကြကြတာတော့ချမ်းသာပါတယ်ဒီကချမ်းသာတာချမ်းသာတာပဲမှန်တယ်လည်းပဲဆရာကြီးတဲ့ပို့ပြီးတော့အားကိုးရတဲ့ပုံကိုရှိသေးတယ်လို့အားကိုးစရာပုံကိုရှိသေးတယ်လို့ကျွန်တော်တို့ထင်ပါတယ်ဒါကြောင့်ဘာရင်းများအားကိုးရကိုးဝေရမလဲလို့မေးတော့အဲ့ဒီတတယတိကသူ့စိတ်ထဲမှာချင်းရမင်းရယသိတွေစိတ်ကျဉ်အောင်ပြောလိုက်တယ်မြေကိုကိုးဝေရအားကိုးရမယ်တော်တောင်ကိုကိုယ်ဝေရအာကိုရမယ်သစ်တင်ကိုကိုယ်ဝေရအာကိုရမယ်ဟောဒီလိုပြောလိုက်ပြောလိုက်တော့ဆရာယသိစကားကိုတတော်မသိလိုက်လာတဲ့ယသိတပည့်တွေဟာသစ်တင်ကိုလည်းကိုယ်ဝေရအဖြစ်ယုံကြည်ယူမှတ်တယ်မြစ်ကိုလည်းကိုယ်ဝေရအဖြစ်ယုံကြည်ယူမှတ်တယ်တောတောင်တွေကိုလည်းကိုယ်ဝေရအဖြစ်ယုံကြည်ယူမှတ်တယ်ဒါရမယ်လို့သူတို့ကျင့်လာတာတော့ယသိတို့ကျင့်နေဖြစ်တဲ့သမဏသမဏကိုကျင့်ကြံပွားများအထုတ်ပါပဲ။ဒါနဲ့မြတ်စွာဘုရားပွင့်တော်မူလာတဲ့အခါကျတော့ဒီအဂိဒတယသိတို့ကိုမြတ်စွာဘုရားကမိမိသိထားတဲ့တရားဟောဝေရာအခွင့်ကြုံလာတော့အဂိဒတယသိတို့ကိုမြတ်စွာဘုရားကတရားဟောတယ်ဟောတော့ဘယ်အစတလဲလို့ဆိုတော့သောဟောဧကရဏယံဒီပပ္ပတာနိဝနာနိစာအာရမဝနစေတယာနိမနုဿာဘယပစ္စည်းတာနေတံခောတရဏခေမနေတံတရဏမုဒ္ဒမနေတံတရဏမာဂမသဗ္ဗဒုက္ခပမုစ္စရေဒီကစပေါ်တယ်ဣတယောအဂိတတဥက္ကမေယတေအများတို့မနုဿာလူတို့သည်ဘယတစ္စိတာကြောက်ချင်းသည်ချိန်ကြောင်အကုန်ဤဖြစ်၍ဝါကြောက်ကြကုန်ဤဖြစ်၍ဘာဝအမျိုးမျိုးအထွေထွေတရဏံယံတိအာကိုရာဟု၍ယုံကြည်သိကြကြကုန်၏ပပဒာနိစာတောင်တို့ကို၎င်းဝနာနိစာတောတို့ကို၎င်းအာရမဝနာစေတယာနိစာသုတိဥယင်ပါဥယင်နဲ့နတ်ကောစသည်တို့ကို၎င်းတရဏံယံတိအာကိုရာဟု၍ယုံကြည်သိကြကြကုန်၏အဲ့ဒါမြန်မာပြန်တက်တဲ့တိုက်ရိုက်ဆိုလို့ရှိရင်တော့ယသိတို့တဲ့လူတွေဟာကြောက်လို့အာကိုရာရှားကြတယ်တဲ့အဲ့လိုအာကိုရာကြောက်လို့အာကိုရာရှားကြတယ်ကိုယ်ကိုရာရှားကြတဲ့အခါကြတော့တဲ့တချို့လည်းမိမိတို့ဉာဏ်တက်ဝင်ရာတောင်းကိုအာကိုရာကိုယ်ကိုရာပဲလို့ယုံကြည်ကြတယ်တချို့လဲတော်ကိုအာကိုရာကိုယ်ကိုရာပဲလို့ယုံကြည်ကြတယ်တချို့လဲတစ်တင်ကိုအာကိုရာကိုယ်ကိုရာပဲလို့ယုံကြည်ကြတယ်တချို့လဲတူတူဝင်ပောင်းရင်တွေကိုအာကိုရာကိုယ်ကိုရာပဲလို့ယုံကြည်ကြတယ်တချို့ကြတော့လည်းနတ်ကွန်းတွေကိုအာကိုရာပဲလို့ယုံကြည်ကြတယ်အဲလိုအာကိုရာပဲလို့ယုံကြည်ပြီးတော့ကိုယ်ဝယ်ချိကတဲ့အကြောင်းကဘာလဲဆိုတော့ကြောက်လို့တဲ့ ကြောက်တယ်ဆိုတာအကျဉ်းချုပ်လိုက်လို့ရှိရင်ကိုယ်ဆင်းရဲမှကြောက်တယ်စိတ်ဆင်းရဲမှကြောက်တယ်ဒါပဲအသာအပေါက်မလောက်မလားရင်ကိုယ်ဆင်းရဲတယ်စိတ်လည်းဆင်းရဲတယ်ဒါလည်းကြောက်တယ်အဘောအသာမကြည့်ဆိုရင်ကိုယ်ဆင်းရဲတယ်စိတ်ဆင်းရဲတယ်ဒါလည်းကြောက်တယ်နေစရာအိမ်အိမ်ခန်းစားရင်မကြည့်ဆိုရင်ကိုယ်ဆင်းရဲတယ်စိတ်ဆင်းရဲတယ်ဒါလည်းကြောက်တယ်ယောဂဗျာဖြစ်ပွားပြီနာပြမကြဖြစ်ပြီဆိုလို့ရှိရင်ကိုယ်ဆင်းရဲတယ်စိတ်ဆင်းရဲတယ်ဒါလည်းကြောက်မိမိရဲ့ဆွေမျိုးညာတကာပါဒမီပြည့်စုံပြီဆိုလို့ရှိရင်စိတ်ဆင်းရဲတယ်အဲ့ဒီစိတ်ဆင်းရဲလည်းမတွေ့လို့ဒါလည်းကြောက်တယ်မိမိလုပ်တဲ့ဇီဝမဖြစ်မှလည်းပဲဆိုးရိမ်ပြီးကြောက်တယ်စိတ်ဆင်းရဲမှလည်းကြောက်တယ်ဇီဝနေရာမှာလည်းကြောက်တယ်ဒါလည်းစိတ်ဆင်းရဲကြောက်တယ်အဲ့ဒါလည်းကြောက်တယ်မိမိယာဓုကြီးကြီးမရမှာကိုလည်းပဲကြောက်တယ်ရထားတဲ့ယာဓုကပြုတ်ကျသွားမှာကိုလည်းကြောက်တယ်ရထားတဲ့ယာဓုကနေပြီးတော့မတက်ဖဲနေမှာလည်းကြောက်တယ်အဲဒါလို့အကြောင်းမျိုးအကြောင်းမျိုးပေါင်းများစွာဟာအချင်းချင်းလိုက်တဲ့အခါကျတော့ဆင်းရဲခြင်းကိုကြောက်တာကြည့်ပဲတဲ့အဲဒီဆင်းရဲခြင်းကိုကြောက်တဲ့အတွက်ပဲမသိရအောင်ဆိုပြီးတော့ကိုယ်ဝေရာအာသုရာရှာရာကနေပြီးတော့ဘာသာအယူဝါဒကိုယ်ဝေစရာတွေပေါ်လာတယ်။မြတ်စွာဘုရားဒါမင်းကြားလို့တဲ့။အဲ့တော့ခွန်ကြီးတို့တရားဓမ္မတွေဒီတဘာဝကြတဲ့အကြောင်းအကျိုးညီညွတ်တဲ့အယူအဆကိုလက်ခံနိုင်မလားမခံနိုင်ဘူးလား။ကြောက်လို့မို့လို့ကိုယ်ပဲဇီယာဘာသာအယူဝါဒတွေပေါ်လာတယ်ဆိုလားမနဲ့လားခေါင်းကြီးကတော့အဲ့ဒါအတိအကျအတိအဝါလက်ခံမကြောက်ရင်ဘာသာအယူဝါဒမှာဘယ်သူမှမကြောက်ရဲကြောက်လို့ဒါကိုယ်ပဲကြတာဘာကြောက်တယ်လဲမျိုးရုံကိုကြောက်တယ်စိတ်ဆင်းရဲမှလည်းကြောက်တယ်ဆိုဆင်းရဲမှလည်းကြောက်တယ်အဲ့ဒါကြောက်တဲ့အတွက်ဒီဘာသာကိုကိုယ်ဝယ်ရင်ဖြင့်မဆင်းရဲဘူးချမ်းသာပြီးလိမ့်မယ်လို့ယုံကြည်တော့ဟောဒီဘာသာကိုယ်ဝယ်ကိုယ်ဘာသာကိုကိုယ်ဝယ်ရင်ဖြင့်မဆင်းရဲဘူးချမ်းသာပြီးလိမ့်မယ်ဒါယုံကြည်တယ်ဒါကြောင့်မလို့ဟောဘာသာကိုယ်ဝယ်တယ်ခေါင်းကြီးတော့အခေါနာဒေဝနာယံဖြစ်တဲ့ဘုန်းတော်ကြီးတပါးပြောကြတဲ့အဲသူတောင်းကြတဲ့အထက်မှာပါပါတယ်ဘယ်လိုလဲဆိုတော့ဒီပရိသတ်ကြီးကိုတဲ့သာဝရဘုရားသခင်ကိုရောမြတ်ကြီးဟာကောင်းချီးမင်္ဂလာပေးတော်မူပါစေတဲ့ကောင်းချီးမင်္ဂလာပေးပါစေဆိုတာချမ်းသာပေးပါစေလို့ဆိုကြလားဆိုလိုကြလားချမ်းရဲပေးပါစေလို့ဆိုလိုကြလားသာမာပေးပါစေဆိုလိုကြတဲ့ဟာသူဟာဆင်းရဲကြောက်တာမဟုတ်ဘူးလားမှန်ပါပါဘုရားအဲဆင်းရဲကြောက်တာပဲဒီကအဲ့ဒီဆင်းရဲကိုမပေးဘဲနဲ့ချမ်းသာပေးဖို့ကဘယ်သူကတတ်နိုင်လဲဆိုတော့သာဝရဘုရားသခင်ကတတ်နိုင်တယ်လို့မယုံကြည်ပေဘူးလားမှန်ပါပါယုံကြည်တော့သာဝရဘုရားသခင်ကိုကိုးဝယ်တာမဟုတ်ဘူးလားမ
ှန်ပါပါ
အဲ့တော့သာဝရဘုရားသခင်ကိုးဝယ်တဲ့ဘာသာအယူဝါဒတစ်ခုပေါ်မလာပေဘူးလားပေါ်လာပါဘူးဒါကြောင့်ကြောက်လို့ဘာသာအယူဝါဒတွေပေါ်လာတယ်မဟုတ်ပေဘူးလ
ားမှန်ပါပါ
ဒီလားအဲ့ဒါဟာဘာသာအယူဝါဒပေါ်လာခြင်းရဲ့အကြောင်းကြာဘာသာအယူဝါဒပေါ်လာခြင်းရဲ့အကြောင်းနဲ့အဲ့ဒီဘာသာအယူဝါဒကိုကိုယ်ပဲချင်းရဲ့ရည်ရွယ်ချက်ကိုခွန်ကြီးတို့မျက်ခြေမပြတ်မှတို့လုပ်နေတာဟာတို့ရည်ရွယ်ချက်ကိုပြည့်စုံသေးသလားမပြည့်စုံသေးဘူးလားဆိုတာအကဲခအကဲချက်လို့ရတယ်မဟုတ်ဘူးလ
ား
အဲမိမိတို့လိုလားတဲ့ကြီးရဲ့ချက်ပြည်စုံစေမှပဲဒီအရာဟာဖြစ်ရင်တို့လိုက်မှတဲ့အရာပဲလို့ဆုံးပြရမှာပေါ့မဟုတ်ဘူးလားမိမိတို့လိုလားတဲ့ကြီးရဲ့ချက်ကိုမပြည်စုံနေဘူးဆိုလို့ရှိရင်ဒီအရာဟာမဟုတ်သေးဘူးလို့မဆုံးပြနိုင်သေးဘူးလားဆုံးပြနိုင်တယ်နော်ဒါကြောင့်ဘုန်းကြီးထပ်ပြီးမေးပါမယ်ဘုန်းကြီးတို့ပြိတ္တာအခွန်းနာမေးခွန်းတစ်ခုပဲဘာသာအယူဝါဒကိုးကွယ်တဲ့ရည်ရွယ်ချက်ဟာဘာပါလဲ ဆင်းရဲငြိမ်းရဲချမ်းသာရဲဆိုတော့ရည်ရွယ်ချက်မဟုတ်ဘူးလားမှန
်ပါဗ
ျာဟုတ်ကဲ့လားဘာသာအယူဝါဒကိုယ်ပဲရတဲ့ရည်ရွယ်ချက်ဟာပါလေဆင်းရဲငြိမ်းရဲချမ်းသာရဲဆိုတော့ရည်ရွယ်ချက်ပဲနော်အမှန်တော့ဒီနေရာမှာရည်ရွယ်ချက်နဲ့အကြောင်းတရားဆွဲထားတယ်လို့လည်းနဲ့မကွဲပါဘူးအတူတူပဲဒီတော့တစ်ခါပြန်မေးမယ်ဘာသာအယူဝါဒတွေဘာကြောင့်ပေါ်ပေါက်လာသလဲကြောက်လို့ပေါ်ပေါက်လာတယ်မဟုတ်ဘူးလား အဲ့တော့အခဏသာဝရဘုရားသခင်ကိုရမြဟာဒီပြိဋ္ဌကိုကောင်းကြီးမင်္ဂလာပေးတော်မူပါဆိုတဲ့စကားကြည့်ရင်ကြည့်ကြအာချင်းကြောက်လို့သာဝရဘုရားသခင်ကိုကိုွယ်တယ်ဆိုတဲ့အဓိပ္ပာယ်မသိရဘူးလားသိရတယ်ချမ်းသာပေးပါဆင်းရဲများဖြင့်မပေးလိုက်ပါနဲ့ဟုတ်ရဲ့လားကိုရောမြဟာဆင်းရဲလည်းပေးနိုင်စမ်းကြည့်တယ်ချမ်းသာလည်းပေးနိုင်စမ်းကြည့်တယ်ဒါပေမဲ့ဆင်းရဲတော့မပေးလိုက်ပါနဲ့ချမ်းသာလိုပဲပေးတော်မူပါဒါကြောင့်မလို့ကိုရောမြကိုအကျွန်ုပ်တို့ကိုကိုွယ်ချီးကပ်ပါတယ်ဆိုတဲ့အဓိပ္ပာယ်မဟုတ်ဘူးလားအဲ့ဒီတော့ဘာသာအယူဝါဒတစ်ခုပေါ်မလာဘူးလား
ပ
ေါ်ပါပါဘာလို့ပေါ်လာသလဲကြောက်လို့ပေါ်လာတယ်မဟုတ်ဘူးလားကျတာချင်းထားတော့ဒါကမိမိတို့ဘာသာအယူဝါဒကိုကိုယ်ဝယ်ရဲ့ကိုယ်ဝယ်ခြင်းရဲ့ရည်ရွယ်ချက်မျက်ရှင်မပြတ်ဖို့ပြီးတော့တို့ရည်ရွယ်ချက်ဟာဘာလဲဆိုတာသေသေးချာချာပြီးဖို့တခါဘာသာအယူဝါဒတွေဘာကြောင့်ပေါ်ပေါက်လာကြလဲဆိုတော့အရင်မြစ်ကိုလည်းပဲသိထားလို့ဒါကြောင့်ခွန်ကြီးပြောတယ်ဒီတော့အဲ့လိုဘာသာအယူဝါဒတွေမိမိတို့ဉာဏ်တက်ဝိညာဉ်ဉာဏ်တက်ဝိညာသင်ရင်ငိမ့်စေလိုက်မယ်ချမ်းသာကိုရစေလိုက်မယ်လို့ရှင်တဲ့ဘာသာအယူဝါဒကိုကိုယ်ကိုယ်သိကယုံကြည်ကြတဲ့အခါကျတော့ဘာသာအမျိုးပေါင်းများများစွာဖြစ်လာဒါကြောင့်ဘာသာမျိုးပေါင်းမြောင်များစွာဖြစ်လာကြလေလို့ဆိုတော့ဒေဝအလိုက်ကာလအလိုက်ဒီတော့အဲ့ဒီဒေဝအဲ့ဒီကာလမှနေတဲ့ပုဂ္ဂိုလ်တ attva တို့ရဲ့ဉာဏ်ပညာအဆင့်အတန်းအလိုက်ဉာဏ်ပညာအကြီးကြီးအဆင့်အတန်းအလိုက်မိမိတို့ယုံကြည်သက်ဝင်မှုကလည်းကွဲပြားလာတော့ဘာသာအယူဝါဒတွေကလည်းပဲမြောင်များစွာပဲကွဲပြားလာရတယ်ဘလောက်ဘာသာအယူဝါဒမြောင်များစွာတွေ့ပြလာခြင်းလာတော်လည်းပဲရည်ရွယ်ချက်ကတခုတည်းပဲ။ဒါလည်းလို့ဆိုတော့ဆင်းရဲငြိမ်းရဲချမ်းသာရဲရည်ရွယ်ချက်ပဲ။အဲဒါလို့မြောင်များစွာတွေ့ပြလာတဲ့အ낵ကဘုန်းကြီးအခုပြောရမှာကဘုန်းကြီးတို့တွေ့ရင်သာရင်ပြိဿကတောင်းဆိုတဲ့အတိုင်းဘုရားဘာသာတရားရဲ့အကြောင်းကိုခွန်ကြီးဒီကနေ့ပြောရမယ်။ဘုရားဘာသာတရားရဲ့အကြောင်းကိုခွန်ကြီးဒီကနေ့ပြောရမယ်။ဘုရားဘာသာဆိုတာဘုရားရှင်တော်မြတ်ဘုရားရဲ့အယူဝါဒတော့။ဒီနေ့ခွန်ကြီးတို့ကတော့ဘုရားသာသနာလို့ဒီလိုစာပေကျမ်းမှာသုံးတယ်။ဘုရားဘာသာကိုစာပေကျမ်းမှာသုံးအနေနဲ့ဆိုလို့ရှိရင်ဘုရားသာသနာလို့သုံးတယ်။သာသနာဆိုတာအဆုံးအမဗုဒ္ဓသာသနာဆိုတာဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အဆုံးအမဗုဒ္ဓရှင်တော်မြတ်ဘုရားဆုံးမထားတဲ့စကားတော်တွေအဆုံးအမတော်တွေကိုအဲ့ဒါဗုဒ္ဓသာသနာလို့လည်းခေါ်တယ်ဗုဒ္ဓတရားတော်လို့လည်းခေါ်တယ်ဗုဒ္ဓဘာသာလို့လည်းခေါ်တယ်အဲ့ဒီရှင်တော်မြတ်ဘုရားရဲ့အဆုံးအမအတိုင်းလိုက်နာကြကျင့်ကြံကြပွားများအထောက်ကြတဲ့ပုဂ္ဂိုလ်တွေဆိုတော့ဗုဒ္ဓဝါဒီမြတ်စွာဘုရားရဲ့အယူဝါဒကိုလိုက်နာတဲ့ပုဂ္ဂိုလ်တွေတခါဗုဒ္ဓသာသနာဝင်မြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာကျင့်ကြံတဲ့ပုဂ္ဂိုလ်တွေတခါနောက်ဆုံးပေါ်လာတဲ့သကလုံးအရာဗုဒ္ဓဘာသာဝင်တွေဘုရားရှင်တော်မြတ်ဘုရားရဲ့တရားတော်အဆုံးအမဒီဟုသောဘာသာကိုတော်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်တွေဒီလိုခေါ်တာဘုရားအဲ့ဒီဘုရားဘာသာဘုရားသာသနာဘုရားဝါဒဆိုတဲ့ဘုရားရှင်တော်မြတ်ဘုရားရဲ့အဆုံးအမတွေကိုသိလို့တဲ့အခါမှာဘုန်းကြီးတို့ဘုရားရှင်တော်မြတ်ဘုရားရဲ့အကြောင်းကိုတော့ နည်းနည်းပြောအောင်မှဖြစ်မယ်ဘုရားရှင်တော်မြတ်ဗျာရဲ့အကြောင်းကိုနည်းနည်းပြောပြီးမှပဲဘုရားရှင်တော်မြတ်ဗျာရဲ့အဆုံးမှတရားတော်တွေကိုထည့်ရမယ်ဒါဒီနေရာမှာဘုန်းကြီးကနည်းနည်းပြောရှင်ပါတယ်ဘုန်းကြီးဟာဘုရားတရားတော်ကိုလွယ်ရာကစပြီးတော့တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတစ်ဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်တက်ပြီးတော့ဘုန်းကြီးပြောသွားမှာပါနောက်ဆုံးမှာဘုန်းကြီးတို့သရေမယံဖြစ်တဲ့သရေမတာဝင်များနာကြားလို့တဲ့ဆိုတော့အင့်သာထဲမှာပါတဲ့နိဗ္ဗာန်ရောက်ကြောင်းဘုရားဘာသာတရားတော်ဆိုတာအဲ့ဒီနိဗ္ဗာန်ရောက်တဲ့အထိဘုန်းကြီးပြောပြပါနိဗ္ဗာန်ရောက်တဲ့အထိပြောပြပါမယ်ဒါကြောင့်ဘုန်းကြီးပြောချင်တာကဘုန်းကြီးဟာဘုရားအယူဝါဒကိုအနိုင်ငုံအဆင့်ကနေပြီးတော့တစ်ခုလေတစ်ခုလေတက်တဲ့ပြောသားမှဖြစ်တဲ့အတွက်ဘုန်းကြီးတို့တွေ့ရင်သာရင်ဖြစ်တဲ့ပြိပတ်ကလည်းပဲဒီကနေ့လေးတွင်လာပြီးတော့နာကြတာမဟုတ်ဘဲနဲ့နောက်ဆုံးနေ့အထိလာပြီးနာကြမှသာလျှင်အစအဆုံးအပြည့်အစုံသဘောပေါက်မယ်လို့ဘုန်းကြီးကပြောရမှာလေအဲတချို့ကဒီလိုတရားတစ်ခုကိုအခြေခံကစပြီးတဲ့တစ်ဆင့်တစ်ဆင့်တက်တက်ပြီးတော့ကျွေးသွားတဲ့အခါမှာအခြေခံအဆင့်တော့သူတို့နားလည်ထားတာသိထားတာရှိတယ်။ရှိတာအဲမထူပါဘူးကွယ်တို့သိထားတာပဲလို့ဆိုပြီးတော့တရားကိုဆုံးအောင်မနာဘဲနဲ့နေတတ်ကြတယ်။ဒီလိုဆိုတော့ပါတကယ်အဆင့်မြင့်မြင့်တရားကြတော့ကနားမထောင်ရမကြားရတဲ့အတွက်သဘောမပေါက်ရတော့ဘူး။ဒါကြောင့်အခြေခံကစပြီးတော့တစ်ဆင့်ဒီတစ်ဆင့်ဒီတက်တက်ပြီးပြောတော့မှဖြစ်တဲ့အတွက်သုံးရလုံးပဲနာယူမှဒါနဲ့အစာဆုံးအကြည့်ဆုံးသဘောပေါက်မယ်လို့ခွန်ကြီးကပြောနေပါတယ်ပြောခွန်တို့ခဏနားလိုက်ကြအောင်လို့ပရိသတ်လည်းမြောင်းသွားပြီဆရာကြအောင်နဲ့နားမိနစ်ဆို10မိနစ်ဖြစ်ပါရဲ့နော်အခု3နာရီနဲ့မိနစ်30ရှိပါပြီ။ခိုင်းစားရအောင်။ဘုန်းကြီးဒီနေ့ဘုရားတရားတော်ကိုဘုရားဘယ်လိုပွင့်ထွန်းပေါ်ပေါက်လာကုန်မှာစပြီးတော့အကျဉ်းချုပ်ပြီးတော့ပြောရပါမယ်။ဘုရားတရားတော်ကိုပြောတဲ့အခါမှာဘုန်းကြီးတခြားဘာသာအယူဝါဒမှလာတဲ့အချက်လက်တွေနဲ့နှိုင်းရှင်ပြီးတော့မပြောပါဘူးဘုရားတရားတော်တက်တက်ကိုပဲပြောပါမယ်ဘုရားတရားတော်တက်တက်ပြောတဲ့အခါမှာတခြားဘာသာအယူဝါဒတွေနဲ့တစ်ထပ်သေးမိပါကြူပါလေလဲရှိကောင်းရှိပါလိမ့်မယ်တခြားဘာသာဤဝါဒတွေနဲ့မတူတာတွေလည်းရှိကောင်းရှိပါလိမ့်မယ်။အဲ့ဒါတရားနာပြိပတ်ကတူတာတွေ့လို့ရှိရင်အော်ဒီဟာတို့တူတယ်ကိုလို့ဘလောက်စိတ်ထဲမှထားဖို့ပါပဲ။မတူတာတွေ့လို့ရှိရင်လည်းဟောဒီနေရာချင်းမတူဘူးဒီလိုကွဲကြား꽈ချသွားတယ်ကိုလို့ကိုယ်ဘာသာကိုစိတ်ထဲမှာပဲသိထားဖို့ပါပဲ။ဘုန်းကြီးတို့ဆူရောပါအာဇာအမေရိကအစရှိတဲ့နိုင်ငံတွေမှာဘုရားတရားတော်ဟောကြားလို့ကြားတာကိုသွားတဲ့အခါမှာလဲအနောက်ပိုင်းတွေကလည်းများတဲ့အချင်းသူတို့ဉာဏ်ကျက်စားဖို့လိုလားတဲ့ပုဂ္ဂိုလ်တွေကများတယ်ဉာဏ်ကျက်စားဖို့လိုလားတဲ့ပုဂ္ဂိုလ်တွေကများတော့ကျင့်ရင်လာတဲ့ဉာဏ်ကစားကျင်တာစဉ်းစားကျင်တာနှိုင်းချိန်ကျင်တာဒါကများတယ်အဲ့လိုများတဲ့အခါကျတော့တချို့တရားပွဲတွေမှာဥပမာဆိုလို့ရှိရင်လန်ဒန်စီးနေဘုံကဖာရေးဆိုတဲ့နေရာမှာတရားဟောလို့လာတဲ့နေရာခါမှာလာတဲ့ပုဂ္ဂိုလ်ကဘုန်းကြီးကိုလျှောက်ပါတယ်ကျင်ပြရတဲ့ဒီကနေ့ည comparative religion ကိုခေါ်ပြပါခလားရတဲ့ဘာသာတရားတွေနှိုင်းရှင်ပြီးတော့ဟောပြပါတရားတဲ့ ဘုန်းကြီးအချင်းချင်းနဲ့ပြန်ပြောပါတယ်ဘုန်းကြီးတို့ဆိုမြန်မာပြည်ကနေပြီးတော့ဒီနေရာဒေသတွေမှာတင့်လာတဲ့ပုဂ္ဂိုလ်တွေဖြစ်နေပုဂ္ဂိုလ်တွေကအဲဒါလို့တခြားဘာသာတွေနဲ့နှိုင်းရှင်ပြီးဟောဖို့ပြင်တာမဟုတ်ပါဘူးလို့ဘုရားတရားတော်နာကြားလို့ပြင်တာဖြစ်တဲ့ဆိုဘုန်းကြီးတို့ဒါကလူလာတဲ့နှိုင်းရှင်ဟောကြရမယ်ဘာသာတရား comparative religions ကိုဘုန်းကြီးတို့မဟောပါဘူးဘုရားတရားတော်တက်တက်တော်ဘုန်းကြီးတို့ဟောပါမယ်လို့ဆိုပြီးတော့နေရာမှာပဲဖြစ်ဖြစ်အဲဘုရားတရားတော်တက်တက်တယ်ဟောကြားရပါတယ်နေရာမှာတနေရာမှာဘာသာတရားနှိုင်းရှင်ပြီးတော့ဟောလို့ရပြောလို့ရအချက်ပေါ်လာပါတယ်ဒါပေမဲ့လို့ခွန်ကြီးတို့ရှောင်တွဲလိုက်ပါတယ်ဘယ်လိုလဲလို့ဆိုတော့ဘာဟုတ္တရာဖြစ်ပေါ့လေအခဏပြောတဲ့အမေရိကန်ပြည်ရဲ့50မြောက်ပြည်နယ်ဖြစ်တဲ့ဟဝိုင်ကြီးနဲ့အဲဒီဟိုနိုလူလူဆိုတော့ခွန်ကြီးပြောတဲ့ရင်းကြောက်မှာခေါ်ခြင်းကမိဘတစ်ခုကခွန်ကြီးတို့ကျိုးရခြင်းဆရာတော်ဘုရားကြီးဟောတဲ့တရားတွေမှာကမဟာတတိပဋ္ဌာနာတုတ်ဒေဝနာတော်မြတ်စွာဘုရားဟောရင်အတိုင်းဟောလာလို့အဲတော့မြတ်စွာဘုရားဟောရင်အတိုင်းသကလုံးထဲမှာကဘယ်လိုပါလဲလို့ဆိုတော့ကိလေသာစင်ကြယ်ခြင်းယင်၊ကိုယ်ချင်းရဲ့ငြိမ်းချင်းယင်၊စိတ်ချင်းရဲ့ငြိမ်းချင်းယင်ဒီတတိပဌာန်အကျင့်ကလန်းနေလို့ရှိတယ်ဒီအကျင့်တတိပဌာန်အကျင့်ကိုကျင့်မှသာမြင်ကိလေသာစင်ကြယ်မယ်ကိုယ်ချင်းရဲ့ငြိမ်းနဲ့စိတ်ချင်းရဲ့ငြိမ်းနဲ့ဒါလေးပါသူကတရားနာပရိသတ်တွေကတရားတယောက်ကအမေရိကန်မှာပဲသူကအဲ့ဒါမှတ်ထားတယ်သဘောကျစရာကောင်းတယ်ဘာကြောင့်လဲဆိုတော့အာယုံစိုက်ပြီးမှတ်မှတ်သားသာနာဖို့ရလို့သူကဒါနဲ့မေးတယ်လို့ဆိုတော့အရှင်ဖရာတို့ခေါ်တဲ့တတိပဌာန်အကျင့်လန်းဒီပါနေကိုသင်ရဲ့ဉာဏ်ရည်စိတ်သင်ရဲ့ဉာဏ်ရည်အတွက်တစ်ခုဒီတော့လမ်းမှန်ဖြစ်တဲ့ဆိုရဲနဲ့ယေရှုခရစ်တော်နဲ့မိုဟာမက်သခင်တို့ပေါ်ထွန်းလာခြင်းရဲ့ရည်ရွယ်ချက်ကပါပါလေတဲ့ဒီလိုမေးတယ်အဲ့လိုမေးတယ်ဒါကဒီနေရာမှာကျေကျက်ညံဖြစ်မယ်ဆိုလို့ရှိရင်တော့ဘာသာတရားချင်းနှောင့်ရှင်ပြီးတော့ဖြေရမယ်ဖြေနေတယ်ဒါလို့တော့ခွန်ကြီးတို့သွားတာကအဲ့လိုဘာသာတရားချင်းနှိုင်းရှင်ပြီးတော့ဟောဖို့ပြောဖို့သွားတာမဟုတ်ဘူးဗုဒ္ဓတရားတော်ကိုနာကြားခြင်းမှာတယ်ဆိုတော့ပုဂ္ဂိုလ်တွေအတွက်ဗုဒ္ဓတရားတော်ကိုဟောကြားဖို့ဒီတရားတော်အတိုင်းရှင်းကြခြင်းမှာတယ်ဆိုတော့ပုဂ္ဂိုလ်တွေအတွက်လက်တွေ့ရှင်းကြနည်းကိုကြားတာကိုအဲ့လိုသွားတာကိုသွားတော့ဒီနေ့ကမှခွန်ကြီးတို့မသွားရင်ကလေးကကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးနဲ့ဘုန်းကြီးနဲ့တိုင်မြင်ထားသကားရှိပါတယ်အဲ့ဒါလို့ဘာသာတရားနဲ့နှိုင်းရှင်ဆရာပေါ်လာရင်မနှိုင်းရှင်ဘူးတခြားဘာသာအကြောင်းမပြောဘူးမိမိရဲ့ဘုရားတရားတော်ကိုသာလည်းမိမိစွန့်နိုင်တယ်လို့ပြောဖို့ဒီလိုတိုင်မြင်တာရှိပါအဲ့ဒီတိုင်မြင်တဲ့အရာပဲဆရာတော်ကြီးကလည်းမြန်မာလိုဖြေပါတယ်ယေရှုခရစ်တော်နဲ့မိုဟာမက်တခင်တို့ပေါ်ထွန်းလာတာဗာရီရွယ်ချက်ဆိုတာတော့ဘုန်းကြီးတို့သေသေးချာချာလေ့လာမထားလို့မသိပါဘူးဒါကလည်းပဲသင်ရဲ့ငြိမ်းရင်လည်းဆိုလို့ရှိရင်တော့ဒီတတိနဲ့စောင့်ရှုတဲ့တတိပဋ္ဌာန်လမ်းမှာတပါးတခြားမရှိပါဘူးဒါပဲဖြေတယ်ဒါကခွန်ကြီးတို့ကတိတ်ဖြေထားတယ်ဆိုတော့ခွန်မေးတဲ့ပုဂ္ဂိုလ်လည်းသူနောက်ထပ်ပြီးတော့နှိုင်းရှင်မေးဖို့မရှိတော့ဘူးပေါ့အဲ့ဒါဒီအဖြေကိုသူကြိုက်ရင်လက်ခံမကြိုက်ရင်လက်မခံနဲ့ဒါပဲရှိတယ်အဲ့ဒီအတိုင်းပဲအဲ့ဒီနေရာတွေသွားတဲ့အခါမှာလည်းဘာသာတစ်ခုနဲ့ဘာသာတစ်ခုကိုနှိုင်းရှင်ပြီးတော့မပြောမဟောတယ်လို့ဒီမှာလည်းခွန်ကြီးတို့ ဘယ်ဘာဝတရားနဲ့မှနှိုင်းရှင်ပြီးမပြောမဟောပဲနဲ့ဗုဒ္ဓတရားတော်တက်တက်ကိုပဲခေါင်းကြီးတို့ပြောပါဟောပါမယ်အဲဒါတခြားဘာသာအယူဝါဒတွေမှလေ့လာပြီးကြွန့်ကျင်မိတာသူစုနားလေသဘောပေါက်ပြီးတာပုဂ္ဂိုလ်များကဩဒီနေရာဖြစ်ရင်တို့နဲ့တူတယ်ဟဲ့ဒီနေရာဖြစ်ရင်မတူဘူးဟဲ့ဟောတော့ပဲသိသေးလားမှတ်ချက်ချပြီးဖွဲကြပြီးုံပါပဲပြီးုံမဲ့လိုပါတယ်ဒီကနေ့ဗုဒ္ဓရှင်တော်မြတ်ဗျာဖွင့်ထမ်းပြီးတော့ပြိဋ္ဌိဗံစံသွားတာနှစ်ပေါင်း2525နှစ်ပြည့်ရောက်ပါပြီ25နှစ်လာမယ့်ကဆုံးလဆို25နှစ်2525နှစ်ပြည့်ပါပြီဒါရှင်တော်မြတ်ဗျာဖွင့်တော်ဖျားအဖြစ်ရောက်တော်မူတဲ့အချိန်ဖွင့်တော်မူတဲ့အချိန်ကိုပြန်ကြည့်တတ်ကြည့်မယ်ဆိုရင်2525တဲ့ကို45ဆက်ပေါင်းရအောင်။ဘာကြောင့်လဲလို့ဆိုတော့မြတ်စွာဘုရားဟာ35နှစ်မှာအတိရူဉာဏ်တို့ရပြီးတော့သတ္တညုတဘုရားအဖြစ်ရောက်။ရောက်ပြီးတဲ့အချိန်ကစပြီးတော့တတ္တဝါများအတွက်လောကအကျိုးကိုတတ်နိုင်နေများ။ထောင်တော်မူတာ45နှစ်။အဲဒီ45နှစ်ပြည့်တဲ့အခါကျတော့ပရိနိဗ္ဗာန်စံတော်မူတယ်။ဒါကြောင့်45နှစ်ကိုထည့်ပေါင်းရင်မြတ်စွာဘုရားပွင့်တဲ့အချိန်ကြီးရတယ်။ဒါကြောင့်မြတ်စွာဘုရားဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကပွင့်တော်မူခဲ့တဲ့ဆိုရင်ဟုတ်မလားဘုန်းကြီးတို့တရားတော်မှာလဲ။25ကို45ပေါင်းတော့ဘယ်လောက်လဲ။900မဟုတ်လား။ဒါကြောင့်မြတ်စွာဘုရားဟာလွန်ခဲ့တဲ့နှစ်ပေါင်း2500အချိန်ကကွန်ထွန်ပေါ်တော်မူခဲ့တယ်။ဘုရားအရှင်ရောက်တော်မူခဲ့တယ်။ဒါကဗုဒ္ဓသာသနာတည်တံဘယ်လောက်ရှိကြလဲလို့မေးရင်2500ရှိသွားပြီ။အဲ့လိုဖြေရတယ်။ဒါကဒီဗုဒ္ဓရှင်တော်မြတ်ဘုရားဟာဘယ်လိုဖျားလဲလို့